မြန်မာနိုင်ငံမှာဒီနေ့မှာ COVID-19 ရောဂါကူးစက်ခံသူ 2,100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်လိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်ခံသူ 2,158 ယောက်ထပ်မံတွေ့ရှိလာကြောင်းအခုဆိုရင်တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်ခံသူ 16,064 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီနေ့အောက်တိုဘာ10ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်32ယောက်ရှိလာကြောင်းသေဆုံးသူစုစုပေါင်း968ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူ32ယောက်ထဲက31ယောက်ကတော့ငိုရောဂါအခံရှိသူတွေဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့တခွဲဆန့်သက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာနေသလိုပိုးကူးစက်ခံသူတွေလည်းပိုးပြီးတော့တွေ့ရှိလာနေတာဖြစ်ပါတယ်။မနေ့ည8နာရီကနေဒီနေ့ည8နာရီအထိတခွဲနမူနာစုစုပေါင်း 16,312 ခုကိုစစ်ဆေးခဲ့တာမှာအခုလိုကူးစက်သူ 2,158 ယောက်ကိုထပ်မံတွေ့ရှိခဲ့တာပါ။မနေ့ကတော့ဓာတ်ခွဲနမူနာ 15,300 တခုကိုစစ်ဆေးခဲ့ရမှာယောဂါပိုးတွေ့ရှိသူ 1,461 ယောက်ရှိတာကြောင့်ဒီနေ့ယောဂါပိုးတွေ့ရှိမှုကအရေးအတွက်အရာရောရာဂိုင်းနှုန်းအရာပါတိုးလာတယ်လို့ပြောရမှာဖြစ်ပါတယ်။မနေ့ကတွေ့ရှိသူ 1,461 ယောက်ထဲကရန်ကုန်တိုင်းက 1,209 ယောက်နဲ့အများဆုံးဖြစ်ပြီးတော့မန္တလေးတိုင်းက 68 ယောက်နဲ့ဒုတိယ၊ပဲခူးတိုင်းက 35 ယောက်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကဆင်းခွင့်ရသွားသူ 312 ယောက်ရှိတာကြောင့်ယောဂါသက်သာပျောက်ကင်းသူအရေအတွက်8050ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။